ဒီနေ့ကဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပေါ့နော်ဆရာတို့ရဲ့ဒီ MBC မြန်မာညီညာရင်းပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာနကိုဒါလာရောက်ကြည့်ရှုခဲ့တယ်နောက်ပြီးတော့ဒီ MBC ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်ဆိုတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အငယ်တို့ဘာတွေများဆွေးနွေးထားတာများရှိပါသလဲရှင
်ကျွန်တော်တို့နားလည်ချက်ကတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရန်ကုန်ရောက်တဲ့အချိန်မှာအခြားပေါ့လေသူရဲ့ဒီတာဝန်တွေဒါတွေကနေပြီးတော့ဒီ MPC ပေါ့နကိုဆိုရလက်ထက်ကကျွန်တော်တို့ဒီ MPC အဆောက်အဦပေါ့ဒီယုံကွန်ပေါင်းနေကိုလာရောက်ပြီးတော့သူကြီးစုတယ်လို့ပဲကျွန်တော်တို့အနေနဲ့ဒီလိုပဲနားလဲပါတယ်ခုနပြောသလိုမျိုးဒုံဆန်းစုကြည်အနေနဲ့တော့လူကြီးအနေနဲ့ပေါ့ဒီလာယူဆွေးနွေးတာတော့မရှိဘူးဒါပေမဲ့ကျွန်တော်သတိပြုမိတာတော့ပြီးခဲ့တဲ့အပတ်ကနေပြီးတော့မှလုပ်တဲ့ဒီ6ရက်နေ့စီဝေးပေါ့လေဒီ National Reconciliation and Peace Center တကူပြန်လဲထူထောင်မယ်လို့ပြောတဲ့အတွက်ဒါရင်းနဲ့လည်းဆက်ဆံတယ်ထင်ပါတယ်ကျွန်တော်တို့ဒီဘက်က၃ရောက်ပါပဲကျွန်တော်တို့ MBC ဘက်ကတော့စောင့်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုဒီ MBC ရဲ့ဒီအဆောက်အဦတွေဂျုံကွန်ပေါင်းတွေနောက်ပြီးတော့ဒီဂျုံပေါ့လေဒီဂျုံအဆောက်အဦတွေပေါ့အဓိကအဆောက်အဦတွေတုံးဆွဲတဲ့ဒီ utility ကိစ္စတွေကိုကျွန်တော်တို့ကနေပြီးတင်ပြတာပဲရှိပါတယ်ခြားတော့ထူးထူးခြားခြားကျွန်တော်တို့မရှိပါဘူးဗျာ
ဆိုတော့ဒီအစွဲအစ်လက်ထက်မှာအစ်စ်ဖွဲ့စည်းမဲ့ပေါ့အမျိုးသားရင်ကြားစီနဲ့ငင်းငင်းဘူဌာန NRPC ပေါ့အဲ့ဒီဌာနကအရင်ကဒီ MBC အဆောက်အုံမှာပဲဒီဌာနကိုဆက်ပြီးတော့ဖွင့်သွားမဲ့သဘောမျိုးလားအငယ်တို့ဘယ်လိုများသိထားလဲရှင
်အတိအကျတော့ကျွန်တော်တို့အနေနဲ့တော့မသိသေးပါဘူးခင်ဗျာဒါမျိုးကတော့ဒီဆွဲတဲ့ AB တော့မှလည်းဆောင်ရဲနိုင်နိုင်မျိုးတွေလည်းဖြစ်နေတယ်လို့ဒီဘက်မှာဆောင်ရတာလည်းဖြစ်ပဲဒါတော့တာဝန်ယူတဲ့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ့လေအနေနဲ့ပဲဥဆောင်ပြီးတော့ဆောင်ရွက်မယ်လို့လည်းနားလဲတယ်အဲ့တော့ဆပီဆောင်မယ်ဒီဒီတော့ကျွန်တော်မသိပါဘူးဒီနဲ့ပတ်သက်တဲ့ကိစ္စပေါ့နော်ဒီ MBC အဟောင်းပေါ့ပတ်သက်တဲ့အဆောက်အဦနောက်အဆောက်အဦတွေမှာဆောက်ထားတဲ့ကိစ္စရတဲ့ဒါတွေပဲကျွန်တော်တို့ဘက်ကတော့ဟိုမေးတာတွေကိုကျွန်တော်တို့ကတော့ဆောက်ပြီးတော့ဖြေကြတင်ပြတာပါပဲ
အရင်ဆိုရလက်ထက်မှာညဉ့်ညဉ့်ဆွေးနွေးမှုတွေမှာပေါ့နော်အတွေ့အကြုံရှိခဲ့တဲ့အငယ်အပါဝင် MBC ကအရင်လူကြီးတွေအနေနဲ့ရောအခုဒီဆွေးရသစ်လက်ထက်မှာ NRPC မှာပေါ့နော်ပြန်လည်ပါဝင်ဖို့တွေရှိမလား
နံပါတ်၁ကတော့ဒီကူကတော့ဆိုရအဖွဲ့တစ်ဖြစ်တဲ့အတွက်ဆိုတော့ဖတ်တဲ့နေနဲ့ညဉ့်ညဉ့်နဲ့မြေသားညာစီအောင်မြင်မှုအတွက်စမထားချက်တွေရှိမှာပါဒါတွေကိုတစ်စင်းတစ်စင်းအကောင့်တွေပေါ်မယ်လို့ပဲယူကြည့်ပါတယ်ဒုတိယကတော့ MBC မှာပါဝင်ခဲ့တဲ့ဒီလုပ်ခဲ့တဲ့ဒီစီမားပေါ့ဒီလူတွေကလည်းတယောက်ချင်းပါလဲသူတို့အနေနဲ့သူတို့ရဲ့ဒီနိုင်ငံသားခွင့်ရေးတွေရှိတဲ့ပြည်နယ်မှာဘလို့ဖိတ်ခေါ်ခံရမယ်တာဝန်ယူမယ်တာဝန်ပေးခံရမယ်သူတို့ကောက်ကိုလုပ်မယ်ဆိုတာကတော့ဒီဖြစ်လာမယ်အခင်းချင်းအဲ့တဲ့ဖိခေါ်တဲ့ဒီပေါ်မှာပဲမူတည်ပါလိမ့်မယ်ကျွန်တော်တူတဲ့အနေနဲ့ဆိုရင်တော့ကျွန်တော်နိုင်ငံသားတယောက်အနေနဲ့လုပ်နိုင်တဲ့ကိစ္စရပ်တွေကိုတကယ်တော့လင်းနစ်ခွဲဆရာဆပြီးတော့ကျွန်တော်တို့တက်နယ်လောက်ဝိုင်းပြီးတော့ကျွန်တော်လုပ်ခဲ့တာရှိရဲ။နောက် MBC ပေါ်လာတဲ့အခါကျတော့လည်းကျွန်တော်တို့ဒီ MBC အနေနဲ့ကျွန်တော်ပါဝင်ဆောင်ခဲ့တာရှိတယ်ပေါ့လေ။နောက် MBC လုပ်ငန်းတွေရပ်သွားတဲ့အခါမှာဒီဆိုရအစ်စ်မှလည်းနိုင်ငံသားတယောက်အနေနဲ့ဒီငင်းငင်းဖြစ်စဉ်ပေါ့။နောက်မျိုးသားပြန်တဲ့ရင်ကြားချက်တွေဖြစ်စဉ်တွေမှာတော့နိုင်ငံသားတွေအနေနဲ့တော့ကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်ဥပမာပါပဲတာဝန်ပေးခြင်းမပေးခြင်းကတော့ကျွန်တော်တို့ဆက်ပြီးဆောင်ရွက်ရမယ်သူဒီရပါဟိုဆုံးဖြတ်ရမယ်ကိစ္စပါကျွန်တော်တို့ကတော့တာဝန်ပေးခြင်းဖြစ်စေတာဝန်ပေးခြင်းဖြစ်စေရုပ်သားညာစီရင်နဲ့ညီငယ်ဖြစ်စင်မှာအတက်နဲ့ဆိုကျွန်တော်တို့တော့ဆောင်ရွက်ပါပါအ
ော်ဟုတ်ကဲ့ဒါဆိုရင်ဒါနဲ့ပတ်သက်ပြီးတော့အငယ်တို့တရားဝင်ဘာမှတော့မသိထားသေးဘူးပေါ့နော်အငယ်
ဟုတ်ပြီဒီပေါ့
ဒီ MBC ကတာဝန်ရှိသူတွေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့တည်တံ့ထွက်တွေ့ဖို့များရှိမလားအင်ကေ
ကျွန်တော်နားလဲတာတော့ဟိုဒီလိုမျိုးဖြစ်ဖို့လည်းမရှိဘူးထင်ပါတယ်အခုကတော့ရန်ကုန်ကိုကျွန်တော်တို့အစိုးရဘက်လွှဲပြောင်းမိတဲ့အချိန်မှာပထမဆုံးလာတဲ့အချိန်မှာလာပြီးကြည့်တဲ့တဘောပဲရှိပါတယ်ဘာကြောင့်လဲဆိုတော့ MBC အနေနဲ့တော့မလ31ရက်နေ့မှာတာဝန်တွေကျွန်တော်တို့ပြီးဆုံးတာဖြစ်တဲ့အတွက်နောက်ထပ်အဖွဲ့အစည်းတစ်တည်းရပဲဆက်ပြီးတာဝန်ယူသွားမှာပါပဲ
အင်ကေအခုလိုဖြစ်ကြပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ